ကချင်ပြည်နယ်ဖားကတ်မြို့နယ်ဝေခါကျေးရွာအနီးကျောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျလို့သေဆုံးသွားတဲ့လူ182ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအယောက်20ပျောက်ဆုံးနေတယ်လို့တိုင်ကြားထားပါတယ်။ဒီမြေပြိုကျရာကအသက်မသေးပဲလွတ်မြောက်လာသူတချို့နဲ့ကျန်ရစ်သူမိသားစုတွေကို AFP သတင်းဌာနကမေးမြန်းထားတာကိုကျွန်တော်ငိမ့်ချန်ကတင်ဆက်လိုက်ပါတယ်။ဇော်လွင်စမ်းလွင်နဲ့ဆိုင်းကိုတို့၅ဦးပါအဖွဲ့ဟာမြေပြိုကျမှုဖြစ်ပွားတဲ့ဇူလိုင်လ2ရက်နေ့မနက်ပိုင်းမှာခါတိုင်းထက်နိုင်ဝက်စောပြီးကြောက်တူးဖို့အတွက်ရောက်နေခဲ့တာပါ။အသက်ရှင်ကျန်ရစ်ခဲ့တဲ့အသက်29နှစ်အရွယ်ကိုဇော်လွင်ကကြောက်တူးဖို့မဆရသေးခင်ဖြစ်သွားခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။ပါတော့ကျွန်တော်ပဲလွလွပါတော့လို့ပါတော့မှငုံမသိဘူး။အဲ့ဒီမှာတခါလဲဒီဟွာအိမ်ကြီးတွေကျွဲ့မှာတခါလဲလူမျိုးဘလုံးလိမ့်နေလို့ဟိုဘက်ရေတိုင်းကဝုန်းနေဝုန်းနေကြောက်ဆောင်နေပြပြထောင်တာကျွန်တော်တို့အဲ့မှာတဲတွေရောဒီဘာသာထဲကိုတဲတွေရောဟွာတွေရောအကုန်လုံးမွင်းနေပြီကျွန်တော်တို့ကနှုံနေရောလေကောင်းနေပဲပွားနေကိုယ့်အကူတည်မဲလို့ကိုထင်တာကျွန်တော်တို့ပြန်ရှင်လိုက်မယ်လို့ပဲမထင်ဘူ
းသူနဲ့အတူအသက်ရှင်ကြံရစ်သူအသက်22နှစ်အရွယ်ဆိုင်းကိုကလည်းလူသေးအလောင်းကိုဖတ်တွယ်ထားမိတဲ့အတွက်အသက်ရှင်ကြံရစ်ကြောင်းအခုလိုပြောပါရယ
်ကိုမီယာမီယာပေါ့ကျွန်တော်ကရေမကူးတက်တော့ခကြတော့လိုက်ရှာပေါ့တတုံးလေးပါလိုက်ရှာပေါ့လိုက်ရှာအိမ်မှာလူတီလောင်းတွေ့ရနေလူတီလောင်းကိုဖတ်ကတိမလက်နဲ့ကူးခဲ့တာပေါ့ဟိုဘက်ကနေရောက
်သူတို့အဖွဲ့ထဲမှာတည်ဆုံးသွားတဲ့အသက်32နှစ်အရွယ်ကိုတန်းနိုင်ရဲ့ဇနီးဖြစ်သူမတ်ထားထားမြင့်ကကဘာပြက်မတက်ခံစားရတဲ့အကြောင်းအခုလိုပြောပါရယ်
ဆောင်ရလူတီလောင်းတွေ50ကျော်ဆက်တယ်ရှိတယ်လို့အာရှိတဲ့နေမှာကျွန်တော်6လောက်6ရင်းကနေမှကြည့်တယ်ကိုယ်ကျန်ရပါလိမ့်မယ်မပါပါသေးနဲ့ဟောအဲ့ဒါကြည့်တော့မျက်နှာရမမောယူဆိုတော့မတဲကွေးဦးလေမတဲကွေးတော့ခေါင်းကြီးကနေပတ်ပြီးတော့ကိုယ်ကျန်ရမျက်နှာကိုညာဖြစ်နေလားဒီမှာရှာတော့သူ့ရရအများကြီးပဲလူကြီးတွေဆိုတော့သူလောင်းနေပေါ့နော်အဲကားနဲ့ပြန်လာခဲ့လို့ရှိတယ်တော့အဲကားဝင်နေမှလောင်းချတော့ကိုတန်းနိုင်39နှစ်ကျော်မှအဲ့လိုမျိုးဆိုတာနမထင်းကြီးတိုင်းနေပေါ့နော်ဘာသူငါ့ကိုကြားသေးကြပြီပေါ့ဒီမှာမျိုးလူကိုယ့်ရဲ့ချစ်တော်မှာဘဝတစ်ခုလုံးကိုဘာမှကိုမရည်မရွယ်လို့ဖြစ်တယ်လူချင်းကျွန်တော်စိတ်ခံစားမှုကဘယ်လောက်လူဆောင်ကဘာတစ်ခုလုံးပြည့်စုံလာလို့ခံစားရတယ
်ဒီကြောက်စိမ့်ဟာအသက်နဲ့ရင်းဖို့မတန်ကြောင်းအသက်ရှင်ကြံရိတ်ခဲ့သူကိုဆိုင်ကိုကအခုလိုပြောပါတယ
်မှန်တိုင်းပြောရရင်တော့မတန်ဘူးပါဗျာစွန့်သားရတာနဲ့တော့ကျွန်တော်တို့ဆေးရသွားတယ်ဆေးရသွားတဲ့အချိန်မှာကျွန်တော်တို့တော့တောင်းတောင်းရောက်ရတယ်ရောက်ရတဲ့ကြောက်ဆိုတာရှားတယ်
ကိုဆိုင်ကိုရဲ့ဇနီးဖြစ်သူမတ်ပန်းအီဖြူကလည်းကြောက်မတူးစေခြင်းတော့အကြောင်းအခုလိုပြောပါရစေ။အ
ဲ့လိုမျိုးဒီကြောက်ချာတော့မခိုင်းတော့ကျွန်တော်တတက်နဲ့ကိုမစားရရင်နေပြီးတော့မိသားစုပဲလူလူဆုံုံနေပြပြရှင်မနေရင်တော့လေ
။သူတို့၅ယောက်အဖွဲ့တွေက၃ယောက်အသက်ရှင်ကျန်ရစ်ပြီး၁ယောက်သေဆုံးကကျန်၁ယောက်ဖြစ်တဲ့ကိုသက်ရှင်ကတော့ပျောက်ဆုံးနေသေးဖြစ်ပြီးသေဆုံးသွားပြီလို့ယူဆထားကြပါရစေ။ကိုဇော်လွင်ကတော့ညီစာပုံတွေကြားမှာဒီမဆေးကြောက်ရှာသူအဖြစ်ပဲဆက်လက်လုပ်ကိုင်တော့မယ်လို့ပြောပြီးသူ့ရဲ့ညီဖြစ်သူကိုဆန်းလွင်ကတော့ကြောက်ကောင်းတွေ့ရင်တထေးဖြစ်မယ်လို့မျှော်လင့်ပြီးကြောက်ဆက်တူးမယ်လို့ပြောတယ်လို့မြန်မာနိုင်ငံအနှံ့အပြားကကြောက်ရှာမဲ့သူတွေကတော့ဖားကန့်ရဲတနာမြေကိုတခွဲခွဲနဲ့ရောက်လာကြအောင်ပါပါအခုလိုမြေပြိုလူသိဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းထားပြီးဖြစ်ပွားရတဲ့အကြောင်းနဲ့တာဝန်ရှိသူအစင်းစင်ကိုဖော်ထုတ်စုံစမ်းဖို့နောင်တာမျိုးမဖြစ်စေဖို့နဲ့အခုထိခိုက်သေးဆုံးသွားရသူတွေနဲ့မိသားစုတွေအတွက်ထောက်ပံ့ကူညီဖို့လှုံ့ဆော်နေပါတယ်ခင်ဗျာ